Hong Kong ကို British အုပ်ချုပ်မှု အောက် ကနေ တရုတ် လက် ပြန် လွှဲ ခဲ့ တဲ့ 22 နှစ် ပြည့်တဲ့ ဒီ နေ့ မှာ ဆန္ဒပြသူတွေနဲ့ ရဲတွေ ပဋိပက္ခ ဖြစ် ပွား ခဲ့ ပါတယ် Hong Kong အုပ်ချုပ် ရေး ကောင်စီ ရုံး အဆောက် အဦး ပတ်လည် မှာ ထောင် ခဲ့ ချီတဲ့ ဆန္ဒပြသူတွေ ဝိုင်း ရံ ဆန္ဒပြ ခဲ့ ကြသလို လူတစု ကလည်း လည်း အဆောက် အဦး တကားတွေ ဖြတ် ပြီးတော့ အထဲ ဝင်ဖို့ ကြိုးစား ခဲ့ တာ မှာ အထဲ မှာ စောင့် နေတဲ့ ရဲတွေ က ငရုတ် ရေတွေ ဖြန့် ပြီး လူစု ခွဲ ခဲ့ ပါတယ် ဒီ ကြား ခဲ့ တာ ပဲ ဆန္ဒပြသူတွေ ကလည်း ထီးတွေ မျက်နှာဖုံးတွေ plastic အကာတွေ သုံး ပြီးတော့ အဆောက် အဦး အဝင် တကား နဲ့ မှန် တကား တွေ ကို ဖြတ် စီး ပြီး တချို့ လည်း အစည်း အဝေး ခတ်မာတဲ့ အထိ ဝင် ရောက် ခဲ့ကြပါတယ်လောလောဆယ်အချိန်ထိခတ်မာတဲ့ကိုဆန္ဒပြသူတွေဝင်ရောက်သိမ့်ပိုက်ထားကြပါတယ်အကြီးကျယ်ဆန္ဒပြပွဲကြီးအတွက်တခြားဆန္ဒပြသူတွေလည်းမြို့ရဲကဝီတိုရီယာပန်းချံမှာစုဝေးပြီးတော့နေ့လယ်၂နာရီခွဲမှာအစိုးရရုံးတွေရှိရာကိုခြစ်တဲ့ဆန္ဒပြခဲ့ကြပါတယ်ဗြိတိသျှအုပ်ချုပ်မှုအောက်ကနေလွှဲပြောင်းယူတဲ့အထိပ်အဖက်ဒီနေ့တနင်္လာနေ့အစောပိုင်းကကျင်းပတဲ့အလန်တင်အခမ်းအနားမှ ဆန္ဒပြသူတွေကဟောင်ကောင်ကျွန်းရဲ့အနီရောင်အလံကိုဖြုတ်ချပြီးဆန္ဒပြသူတွေရဲ့အမဲရောင်အလံကိုတိုင်ဝဲလွှင့်ထူခဲ့ကြပါတယ်။မင်းဆက်တနာကြီးမှာရင်ကိုဒီထိခိုက်ဒဏ်ရာရသူဆန္ဒပြသူနဲ့ရဲစုစုပေါင်းဟာ25ယောက်ရှိတယ်လို့စိုးရွားပြောခွင့်ရသူကပြောပါတယ်။တရုတ်ပြည်မှာကြီးရဲ့အုပ်ချုပ်မှုအောင်ဟောင်ကောင်ပြန်ရောက်သွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံစနစ်နှစ်ခုဆိုတဲ့အာမခံချက်ရှိပေမဲ့ဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးလာနေတယ်လို့ဟောင်ကောင်နေသူအများကမြင်ကြပါတယ်။ဒီချိန်ထဲမှာပဲရာဇဝဲမှုကျူးလွန်သူအဖြစ်မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ်။အငင်းပွားစရာဥပဒေချမ်းကိုပယ်ဖျက်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။